မြန်မာနိုင်ငံမှာလျှက်စစ်မီးအလုံအလောက်မရတာမီးပေးချိန်မမှန်တာတွေကြောင့်စက်မှုဇုံကကုန်ထုတ်လုပ်ငန်းတွေထိခိုက်နေပါတယ်မီးဘယ်အချိန်ပြတ်မယ်ဆိုတာကြိုတင်ခန့်မှန်းလို့မရတာကြောင့်လုပ်ငန်းမတွင်ကျတာအဆုံးရှုံးများတာတွေဖြစ်နေတယ်လို့စက်ရုံလုပ်ငန်းရှင်တွေက VOA ကိုပြောပါတယ်မီးပြတ်လို့စက်မှုဇုံလုပ်ငန်းတွေအခက်တွေ့နေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုသားညွန်ဦးပြောပြပေးပါရှင်
မြန်မာနိုင်ငံမှာလျှက်စစ်မီးအလုံအလောက်မရတာအပြင်ကုန်ကျန်းရှားပါတာ73%တွေကြီးနေတာတွေကြောင့်မြန်မာနိုင်ငံကကုန်ထုတ်လုပ်ငန်းတွေဖေဖော်ဝါရီလမှလည်းဆက်လက်ကျဆင်းခဲ့တယ်လို့ကမ္ဘာတစ်ဝှမ်းစီးပွားရေးလုပ်ငန်းတွေနဲ့ဈေးကွက်ဆိုင်ရာချက်လက်တွေပြုစုသုံးသပ်တဲ့ Britain အခြေစား IHS Market ကဒီနေ့ထုတ်ပြန်တဲ့သုံးသပ်ချက်မှာဖော်ပြပါရယ်နိုင်ငံရေးမငြိမ်သက်မှုကုန်ကျန်းရှားပါမှုနဲ့ COVID ကာယရောဂါတွေကြောင့်ကုန်ထုတ်လုပ်ရေးပိုင်းရောဝယ်လူအားပါဖေဖော်ဝါရီလထဲမှာအလျင်မြန်ကျဆင်းခဲ့တယ်လို့လက်ဆင့်ထုတ်သုံးသပ်ချက်မှာဖော်ပြပါရယ်လက်ရှိရန်ကုန်မြို့မှာမီးပြတ်ချိန်တွေကြာရှည်လာတာမီးပေးချိန်မမှန်တာတွေကြောင့်စက်မှုဇုံကကုန်ထုတ်လုပ်ငန်းတွေအတွက်ဆုံးရှုံးမှုတွေရှိနေတယ်လို့လုပ်ငန်းရှင်တွေကလည်း VOA ကိုပြောပါတယ်အထူးဖြင့်စက်ပစ္စည်းအကူအညီနဲ့အများဆုံးလည်ပတ်ရတဲ့စားတောက်ကုန်အကျော်လှော်လုပ်ငန်းတွေအထက်ကျုပ်နဲ့ဒီဆေးဘက်ဆိုင်ရာပစ္စည်းထုတ်တဲ့လုပ်ငန်းမျိုးတွေကအထိခိုက်ပိုများတယ်လို့စက်မှုဇုံဥက္ကဋ္ဌတူက VOA ကိုပြောပါတယ
်စက်မှုဇုံမှာတူကုန်ကျစရိတ်သွားတဲ့စက်ပစ္စည်းတွေတော့ဒီကငြိမ်လာရနော်ဥပမာဘလူးကောဘလက်ဒီလိုဆက်ရုံပါသူကကလုတ်ဖွင့်လိုက်ပြီးဆိုတော့ဘယ်လိုလုပ်ရလဲသူကကြက်ပြီးဆေးဖို့ရှိတယ်ဆေးကထုတ်လို့မရဘူးဒီထဲမှာရမ်းချစ်သွားရင်အကုန်ရှင်းရပြီတော့ဒါကတော့တနိုင်တော့ချိန်ယူရတာပေါ့ဗျာအလင်းလို့ရတာပေါ့နော်ဟိုကြက်ပြီးကုန်ထားတာပေါ့ဗျာနော်ကြက်ပြီးဆေးဖို့ဆိုတဲ့လေမိနစ်ပိုင်းချက်ချက်ပိုင်းတွေမှာဟိုမိသက်ကြီးကိုကျေနပ်ဆုံးပါမလုပ်ဘူးရှိရင်အလင်းလို့ရမ်းတာ
စွိုင်းမလုံလောက်တာကြောင့်2021အောက်တိုဘာလကစပြီးတော့လက်ဆက်မီဖျက်တောက်တာအလှည့်ကျလက်ဆက်မီပေးတာတွေကိုတပ်ဆိုင်ကစပြီးတော့လုပ်ခဲ့တာပါမြို့နယ်အလိုက်မီးပြတ်မဲ့အချိန်တွေကိုစစ်ကောင်စီကအစာပိုင်းမှာကြိုတင်အသိပေးခဲ့ပေမဲ့နောက်ပိုင်းမှာတော့အသိပေးခြင်းမရှိတော့သလိုမီးပြတ်ချိန်ကလည်းပိုများလာပါတယ
်ကျွန်တော်ကမီးပြတ်တောက်လက်ခံပါတယ်နော်စိတ်ပုံတိုင်းကမီးပြတ်ရှိတယ်ကြာကြာအရင်လိုဖေးဖို့ပေါ်လာလို့တော့ဝမ်းနေကြတယ်ကဘာတော့ဇာတိတက်တယ်ကဘာမှပြတ်ပူတက်တာဟုတ်အဲကျွန်တော်တို့ဝန်ရပြီလားဝတိပြီပြာကျွန်တော်တို့ဖြစ်ချင်တာတော့ဟိုဘယ်လိုပုံမျိုးကျတောက်ဆိုတော့ဆက်ခံတယ်။ဒါပေမဲ့ပြင်းချင်းမဖြစ်တာကိုအတိအကျပြောဖို့ဘယ်လိုမှပုံကောင်းတာပေါ့နော်။ကိုးနာရည်ပြီးတော့၁၇နာရီကျတယ်။ဟုတ်ကဲ့ကျက်။နော်၁၇နာရီကျအတိအကျလာလို့။လာပြီးရေဆိုရင်ဟိုတတ်မှတ်တဲ့ဒီအားဤဖို့ပြာပေါ့ဗျာ
။အခုဆိုလို့ရှိရင်ရန်ကုန်တိုင်းကတချို့ရက်ကွက်တွေမှာတနေ့ကနာရီအနည်းငယ်သာမီးလာတဲ့အခြေအနေမျိုးဖြစ်နေပါတယ်။မြောက်တကုံမြို့နယ်ဘက်မှာဆိုရင်လေတနေ့တည်းမှာတကြိမ်မကမီးပြတ်နေတယ်လို့မုတ်လုပ်ငန်းရှင်တူက VOA ကိုပြောပါတယ
်။ကျောင်းဒီကဆံရတော့တော်တော်လေးပြည့်တယ်မီးရဲ့။ကျဲကို3နာရီတစ်ချက်တစ်ချက်ကို2ခေါက်လောက်ပြည့်တယ်။ဆိုတော့ကျွန်တော်တနေ့6နာရီမှာမီးရဲ့ပြည့်တယ်။ဒါစီစီရတဲ့တားကိုဒီမှာဟိုထောင်တဲ့ကောင်မီးတဲ့ကောင်တွေတော့တော်တော်လေးတော့ကုန်လို့မဖြစ်ခဲ့တော့အဲ့ဒါချင်းပြီးတော့ကိုသွားတဲ့ငါးရက်အရင်တော့တက်သွားမှာကိုမြကြီးကတော့တခါတော့တက်သွားမှာ
။ဆရာနာသိမ်းခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကပုဂ္ဂလိကထုတ်ကုန်လုပ်ငန်းတွေအကြီးအကျယ်ကိုထိခိုက်ခဲ့ပါတယ်။ပြီးခဲ့တဲ့လတွေမှာတော့အနေငယ်ပြန်လည်တည်ငြိမ်လာတဲ့အတွက်လုပ်ငန်းတချို့ဝန်ထမ်းအသစ်ခန့်တာလုပ်ငန်းတိုးချဲ့ဖို့ပြင်ဆင်လာတာတွေရှိနေပါတယ်။နိုင်ငံရေးလုံခြုံရေးမတည်ငြိမ်တဲ့မြန်မာနိုင်ငံမှာကုန်ထုတ်လုပ်ငန်းတွေပြန်လည်တိုးတက်လာဖို့လုပ်ငန်းရှင်တွေမျှော်လင့်နေကြပေမဲ့ပြည်တွင်းအခြေအနေတွေတိုးတက်လာမှပဲဖြစ်နိုင်လိမ့်မယ်လို့ IHS Market ကစီးပွားရေးပညာရှင် Sharia Bolder ကဒီကနေ့ထုတ်ပြန်တဲ့မြန်မာနိုင်ငံကုန်ထုတ်လုပ်ငန်းဇုကတ်ဆိုင်ရာသုံးသပ်ချက်မှာပြောဆိုထားပါတယ်ခင်ဗျာ။